ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြီးသက်အစီရင်ခံစာကိုမြန်မာသမ္မတဦးထင်ကျော်ထံပေးအပ်လိုက်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးက VOA ကိုပြောပါတယ်။သမ္မတဦးထင်ကျော်ကအစီရင်ခံစာပါအကြံပြုချက်တွေကိုသိချလေ့လာဆန်းစစ်ပြီးလုပ်တင်တာတွေလုပ်သွားမယ်လို့လည်းသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကစုံစမ်းတင်ပြထားပါတယ်ရှင်။
ဩဂုတ်လ24ရက်နေ့မှာတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်တယ်လို့ဒီမတိုင်ခင်မှာတော့နိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်အစိုးရနဲ့လွှတ်တော်ကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ကိုဖီအာနန်ကတွေ့ဆုံခဲ့ပြီးအပြစ်သက်အစီရင်ခံစာကိုပေးရခဲ့တာဖြစ်ပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဒေါက်တာဝင်းမြတ်အေးကတော့အခုလိုပြောပြတာပါ
ကိုဖီအာနန်ကော်မရှင်ကသူတို့ရဲ့ဒီ final recommendation လေ final recommendation ကိုဒီ23ရက်နေ့မှာသမရအကြီးချက်ထဲကိုထည့်တာစာအုပ်နဲ့ရိုက်ပြီးတော့ထည့်တယ်။ဒါပေမဲ့အဲ့ဒီဟာကြီးအကုန်လုံးမဖြတ်ရသေးဘူး။ဖြတ်ရပြီးတော့ဘာဒီပါလဲဘာလဲဆိုတော့အနုစိတ်တော့မသိရသေးဘူး။အဲ့တော့သမရကြီးကတော့ဒီမှာရှိတဲ့ recommendation ဒီဒီပေါ်မူတည်ပြီးတော့ဒါကိုတိချာလေ့လာမယ်။လေ့လာပြီးတော့လုံးတင်လုံးထိုက်တာတွေဆောင်ရွက်မယ်လို့ပြောလိုက်တယ်။ဒါပဲအဓိကကတော့ဒါပါပဲ။
ပြီးခဲ့တဲ့မတ်လကထုတ်ပြန်ထားတဲ့ကော်မရှင်ရဲ့ဂျားဖြတ်အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကရနှုံးပြေနီးပါအကောင့်ထဲပို့ဆောင်ရွက်နိုင်ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်
။အရာကိန်းတော့မသိဘူးဆိုဝန်ကြီးဌာနအလိုက်တော့ဒါပေမဲ့အဲ့ interim report ကိုကြည့်လိုက်တဲ့ခါကျတော့မလုံနိုင်တာအဲ့နည်းနည်းငယ်တယ်။လုံနိုင်တဲ့ကိစ္စတွေလည်းများတော့တော်တော်များများတော့ဆောင်ရွက်လိုက်ကြတယ်။ဆောင်ရွက်ကြတယ်ဆိုတော့ငွေတွေလည်းဆောင်ရွက်နေတာပါပဲ။အဲ့ဒီကြပဲဒါပေမဲ့သူတို့ကအထူးပြုပြီးတော့ပြောတဲ့ဟာကြီးကတော့ဟိုမြန်မြန်လေးဆောင်ရွက်ဖြစ်သွားတယ်ဘက် registration တွေလုပ်တာတို့နောက် mobile health team တွေလွှတ်တာတို့ဒါမျိုးတွေပေါ့နော်အဲ့ဒါမျိုးတွေနောက်ပြီးတော့ကျွားနေကြားထဲမှာဇီးလေးတွေဖွင့်ပြီးတော့နှစ်ဖက်အဖွဲ့စီနည်းနည်းလေးဟိုသဟာဒါရဖြစ်အဲ့ဒီပုံစံမျိုးပေါ့နော်ဒါပေမဲ့ကျွန်တော်အဲ့ဒါကိုတိတ်တော့လုံတော့လုံနေရပါဘောလုံတဲ့ကြားပဲပြဿနာထပ်ဖြစ်ပြန်ရောစစ်တမ်းနေပဲကျွန်တော်ကခဏအဲ့လိုမျိုးတွေဖြစ်နေတာပေါ့နော်ဒီကိစ္စကြီးကတော့တိုးတော့လေကျွန်တော်တို့လုပ်တဲ့လုပ်တီကတော့ပြည့်အကြံပေးချက်ဒီလည်းမဆိုးပါဘူးပြီးခဲ့တဲ့ဟိုဂျားပြတ်မှာတော့လေအဲ့ဒါကြီးကကျွန်တော်တို့တော်တော်လေးတော့ဆောင်ရွက်နိုင်ခဲ့ပါလေကျွန်တော်တို့ဝန်ကြီးဌာနကတော့ညာနှုံးတော်တော်များတယ်အကုန်လုံးဒီပါဆောင်ရွက်နိုင်တဲ့သဘောဖြစ
်ရခိုင်ပြည်နယ်ကြံပေးကော်မရှင်ကဂျားပြတ်အစီရင်ခံစာကိုအခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီတဲကအကြံပေးချက်တဝက်လောက်ကိုအကောင့်ထဲပို့နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကလည်းပြောဆိုထားပါတယ်ဒါပေမဲ့လူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ HRW ကတော့ကော်မရှင်ရဲ့ဂျားဖြတ်အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကအကောင့်ထဲပို့ဆောင်ရွက်နိုင်ခြင်းမရှိသေးတယ်လို့ကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာပါအကြံပြုချက်တွေကိုလည်းမြန်မာအစိုးရအနေနဲ့အကောင့်ထဲပို့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ထင်မြင်ချက်ပေးထားပါတယ်ဒီကနေ့ကိုဖီအာနန်ကော်မရှင်ကအစိုးရအဖွဲ့တွေပြင်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဘက်ကရခိုင်လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ကြိုးစားခဲ့ပေမဲ့ရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကမတွေ့ခဲ့ဘူးလို့ပြောပါရယ်။ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့နောက်ထပ်ထွက်ပေါ်လာမယ့်ကော်မရှင်အစီရင်ခံစာကရခိုင်ပြည်နယ်အတွက်ဘာအကျိုးအမြတ်မှရရှိနိုင်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါရယ်
။အဲဒီတော့ကျွန်တော်ရခိုင်ပြည်နယ်အတွက်တော့ကျွန်တော်အသိဆုံးပါ။အဲဒီတော့ကော်ဖီအာနန်ကော်မရှင်ကရေးဘူးရပဲအဲ့ဒီလိုပြောနိုင်ပါလိမ့်မယ်တကယ်လက်တွေ့ဟိုမှာချက်ချင်းရမယ့်ကိစ္စတွေကတော်တော်ခက်တယ်ဒီခိုင်မှာဖြစ်ပေါ်နေတာကကျွန်တော်တို့ဒီဆင်းရဲဒုက္ခကြောင့်ကျွန်တော်တို့နော်နှစ်ဖက်လူအဖွဲ့စီဟာအာပြဿနာဖြစ်နေတာမဟုတ်ဘူးအာကျွန်တော်တို့နယ်မြေကျူးကျော်မှုကျူးကျော်ဝင်ရောက်မှုကတစ်ဆင့်နိုင်ငံသားအခြေရလိုမှုရိုဟင်ဂျာဆိုတဲ့အဲ့ဒီစကလုံးကိုတည်ထွင်ပြီးတော့နိုင်ငံသားအခြေရလိုမှုအဲ့ဒီကတစ်ဆင့်အဲကျွန်တော်တို့ကနယ်မြေကိုတိမ့်ပိမ့်မှုအဲ့လိုအမျိုးသားရေးအမြင်နဲ့ကျွန်တော်တို့ကကြည့်ပါတယ်အဲ့ဒါကြောင့်ဖွံ့ဖြိုးတိုးတက်မှုကိုဘယ်လောက်ပဲလုပ်တယ်ပြောအကြံတော့ဒီကိစ္စတွေကပြည်ထောင်မှာမဟုတ်ဘူးအောက်ရှင်မှာသူ့နိုင်ငံသားစစ်စစ်ဖို့ဆိုတော့ကလည်းအဲဒါအဓိကလုပ်ရမယ့်အချက်ဖြစ်တယ်။ဒါပေမဲ့နိုင်ငံသားစစ်စစ်မခံဘူး။နော်ကျွန်တော်တို့စီရင်ကောက်တော့မခံဘူး။အဲဒါကြောင့်ဘယ်လိုလုပ်ဆက်ဖြစ်ရှင်းမလဲဆိုတော့ဒါနိုင်ငံရေးပြဿနာတွေဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်ကော်မရှင်အာနယ်ကော်မရှင်ကိုကော်မရှင်ရဲ့အစီရင်ခံစာကိုတော့ဟောကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့အားချင်းတော့ထိထိရောက်ရောက်အစိုးရနဲ့ဖြစ်ရှင်းနိုင်မှာမဟုတ်ဘူး။
လာမယ့်ကြာသပတေးနေ့မှာတော့သတင်းစာရှင်းလင်းပွဲပြုလုပ်ပြီးလူလူကိုချပြမယ့်အပြစ်သက်အစီရင်ခံစာမှာတော့ရခိုင်ပြည်နယ်တွင်းမှာပြိပခတားဆီးရေးပြန်လည်တည်မြဲရေးအခြေခံဝန်ဆောင်မှုများရရှိနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေပါဝင်လိမ့်မယ်လို့ကော်မရှင်ကအတည်ပြုပြောဆိုထားပါတယ်ရှင်